ရန်ကုန်မြို့နယ်မန္တလေးမြို့ကိုသွားတဲ့အဓိကမီးရထားလမ်းကပဲခူးတိုင်ဖြူမြို့နယ်နားမှာဖြတ်သွားတဲ့မီးရထားလမ်းပိုင်းဒီကနေ့မိုင်းခွဲခံရပြီးတော့ရထားလမ်းတွေပျက်စီးသွားပါတယ်။ဒါကြောင့်မို့လို့ခရီးစဉ်တွေယာယီရန်နာထားရပါတယ်လို့ရထားပို့ဆောင်ရေးတာဝန်ရှိသူတို့က VOA မြန်မာပိုင်းကိုပြောပါတယ်။ဒီရထားလမ်းမိုင်းခွဲတိုက်ခိုက်မှုမှာတော့ထိခိုက်ဒဏ်ရာရသူမရှိပါဘူးလို့ဒေသခံတွေကလည်းပြောပြပါတယ်။ရန်ကုန်ကပေးပို့တဲ့သတင်းကိုအခြေခံပြီးတော့ကိုဝင်းမင်းကပြောပြပေးပါမယ်ရှင်။
ကျူးမြို့နယ်ကညကွင်းနယ်ရောင်မေသာကြေးရွာကြားမှာရှိတဲ့ရန်ကုန်မန္တလေးမြေထားလမ်းပေါ်မှာဒီနေ့တောက်ကြနေမနေ့အစောပိုင်းမှာမိုက်ခွဲခံရတယ်လို့ယထာပို့ဆောင်ရေးတာဝန်ရှိသူတွေက VOA ကိုအတည်ပြုပါတယ်။အစုံစံယထာလမ်းနှစ်ဖက်လုံးပျက်စီးသွားတဲ့နေရာတွေကိုအမြဲဆုံးပြည်ပြင်းနေကြောင်းရန်ကုန်ဘူရာကြီးရဲ့ရုံပိုင်ဥက္ကဋ္ဌ VOA ကိုအခုလိုပြောပါတယ်။ဒီ
နေရာကတန်ခမ်းပြတ်သွားတယ်အဲဒီလိုပါအကုန်မှန်မှာပေါ့ဒါအဲ့ဒါကိုပြန်ကြည့်ပြန်နေတယ်။ဒါကားတွေဆက်လို့နေရတဲ့အခါမှာစပေါ်မှာဖြစ်တဲ့နေရာမှာတခါတည်းစနပြတ်ပြီးအဲဒီတန်လမ်းပြတ်တော့တော့ပြန်လည်ကြည့်ရင်တော့ပြည်ပြည်ကြံတက်မှာပါခင်ဗျာအဲဒါဝင်နေရခဏခဏပြည်နေရမင်းတလောက်နှစ်ကြိမ်သုံးကြိမ်လောက်ဖြစ်နေတယ်ဒီတော့များများဖြစ်နေ
အခုလိုရန်ကုန်မန္တလေးမြေထားလမ်းပေါ်မှာခူတဲသောမြေထားလမ်းရဲ့ဘကိုးတိုင်းတဲကအပိုင်းတစ်ခုပြက်စီးတာနဲ့ပတ်သက်လို့ဘယ်အဖွဲ့လက်ချက်ဆိုတာကိုတော့မသိရသေးပါဘူးရထားလမ်းမိုက်ပေါက်ခွဲတဲ့အချိန်မှာလူထိခိုက်ဒဏ်ရာရတဲ့ဆိုတဲ့သတင်းတွေတော့မကြားဘူးလို့ဖြူးမြွနယ်ဒေသခံသူက VOA ကိုပြောပါတယ်။မေလာတရနေ့ကလည်းဖြူးမြွနယ်ကညကွင်းဘူရာနဲ့ညောင်မင်သာဘူရာကြားမှာမိုင်းခွဲတိုက်ခိုက်ခံခဲ့ရပါတယ်။အဲ့ဒီတုန်းကယထာပြန်လမ်းမိုင်းထောင်ဖောက်ခွဲချက်စီးခံရတာကြောင့်ယထာဖြတ်သန်းစဉ်ယထာလမ်းချော်ကျမှုဖြစ်ပွားခဲ့ပြီးယထာဆက်ကောင်းနဲ့တွဲလို့သုံးတွဲစစ်သူပေါင်း၄တွဲလမ်းချော်ကျခဲ့တယ်လို့စစ်ကောင်စီကသတင်းထုတ်ပြန်ထားပါတယ်။မြေထားလမ်းမိုင်းခွဲခံရလို့ရန်ကုန်ကနေမန္တလေးကိုသွားတဲ့ခီးရဲ188ယောက်ပါတဲ့အစံလူစီးအမြဲထားနဲ့မန္တလေးကနေရန်ကုန်ကိုသွားတဲ့ခီးရဲ184ယောက်ပါအစုံလူစီးအမြဲထားတွေကိုလူရခီးမဆက်နိုင်ပဲခီးစဉ်တွေယာယီဖြတ်ခဲ့ရတယ်လို့စစ်ကောင်စီကထုတ်ပြန်ချက်မှာဖော်ပြထားပါတယ်2021ခုနှစ်ဖေဖော်ဝါရီလမှာဆီယနာသိမ်းပြီးနောက်ပိုင်းရန်ကုန်မန္တလေးရထားလမ်းမှာမိုင်းခွဲတိုက်ခိုက်ခဲ့ရတဲ့အချိန်ရရှိခဲ့ပါတယ်စစ်ကောင်စီထုတ်ပြန်ချက်တစ်ခုမှာတော့2022ခုနှစ်နဲ့2023ခုနှစ်ထဲမှာရထားလမ်းမိုက်ခွဲခံရတဲ့အချိန်130အချိန်လောက်ရှိခဲ့တယ်လို့ဖော်ပြခဲ့ပါတယ်။မကြာသေးခင်ကလည်းကြောက်စဲမြို့ရန်ကုန်မန္တလေးရထားလမ်းမိုက်နဲ့မုံတီနယ်ဘက်တထုံမြို့နားကရထားလမ်းတစ်နေရာမိုက်ခွဲခံရပါသေးတယ်ခင်ဗျ။